American Soya ye peiso ajeyi mu re alou phit da la so re chaung go saung ma shin Brad Brooks Rubin ga Myanmar naingan chin ni go uma pe bi we ban tong tat tha de saung ma da bou New York Times do ye ubre ne long jo yin thana a che sai jet security ubre ye ya foreign website ma November la 13 ya ni ga phaw pya ga ba de ဒီမေဂွန်ဟာအမေရိကန်အစိုးရရဲ့နိုင်ငံသားရေးမူဝါဒကိုဆန့်စစ်တဲ့နေရာမှာအရေးကြီးတဲ့သုံးသပ်ချက်တစ်ခုဖြစ်လာတယ်လို့ဆောင်းပါးရှင်ကဆိုပါတယ်။ပိတ်ဆို့အရေးယူမှုတွေမအောင်မြင်ဘူးလို့ဝေဖန်တာဟာလက်သမားကိုမွေဖန်မဲနဲ့တူနဲ့တန်ကိုဝေဖန်နေတယ်လို့ပါပဲ။ပြစ်မှတ်ထားတဲ့အာနာရှင်ခေါင်းဆောင်တွေရဲ့အခြေအနေနဲ့ချမှတ်လိုက်တဲ့အရေးယူမှုမကိုက်ညီတာဒါမှမဟုတ်ဒီအရေးယူမှုကြောင့်အာနာရှင်တွေထိခိုက်နေတာသွားမဲ့အချိန်မတန်သေးလို့ဘာမှမဖြစ်သေးတာလဲဖြစ်တတ်ပါတယ်လို့ဆောင်းပါးရှင်ကဆိုပါတယ်။သမရဂျိုးဘိုင်ဒန်လက်ထက်ချမှတ်ခဲ့တဲ့ပိတ်ဆို့အရေးယူမှုတွေကိုဆန့်စစ်တဲ့နေရာမှာမြန်မာစစ်ကောင်စီနဲ့ပါလက်စတိုင်းဒေသအနောက်ဘက်ကမှအခြေချနေထိုင်တဲ့အစ္စရေးနိုင်ငံသားတွေကိုတီးခြားရွေးထုတ်ပြီးပိတ်ဆို့အရေးယူတာတွေကိုနမူနာဖြစ်ထောက်ပြထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအေဂျင့်တည်ငြိမ်တဲ့ဒီမိုကရက်တစ်အလို့အဖွဲ့စီပြန်ရဖို့ဆိုတဲ့မြန်မာပြည်သူတွေရဲ့ဆန္ဒကိုအားပေးထောက်ခံမှုနဲ့စစ်တပ်ရဲ့ရည်မှန်းဆောင်ရွက်ချက်တွေကိုကြားပြတ်တားဆီးဖို့ဆိုရယ်ရွယ်ချက်နဲ့သမရဂျိုးဘိုင်ဒန်ဆိုရကစစ်ကောင်းဆောင်တွေအပါအဝင်လူနဲ့အဖွဲ့စည်းပေါင်း140ကျော်ကိုပိတ်ဆို့အရေးယူထားပါတယ်။အခုဆိုရင်ပိတ်ဆို့အရေးယူမှုတွေကြောင့်မြန်မာစစ်တပ်ရဲ့ပြည်သူတွေကိုဖိနှိပ်တပ်ဖြတ်မှုတွေရပ်တန့်မသွားသေးသလိုဒီမိုကရေစီလမ်းကြောင်းပေါ်ကိုလည်းပြန်ရောက်မလာသေးပါဘူး။ဒါပေမဲ့ဒီပိတ်ဆို့အရေးယူမှုတွေကြောင့်စစ်တပ်ရဲ့နိုင်ငံသားငွေရနိုင်တဲ့လမ်းကြောင်းအလုံးကိုပိတ်သွားစေတဲ့အတွက်မြန်မာနိုင်ငံဒေသအလုံးကိုထိတ်ချုပ်ထားနိုင်စွမ်းကြောကြသွားပြီးတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တိုက်ပွဲတွေမှာလည်းအနိုင်တိုက်နိုင်စွမ်းနေကြဆင်းသွားစေပါတယ်။ပိတ်ဆို့အရေးယူမှုတွေကြောင့်မြန်မာနိုင်ငံအခြေအနေမပြောင်းလဲသေးပေမဲ့စစ်တပ်ရဲ့ရည်မှန်းချက်တွေမအောင်မြင်အောင်ကြားပြတ်တားဆီးနိုင်စွမ်းတော့ရှိနေပါတယ်လို့ဆောင်းမရှင်ကသုံးသပ်ပါတယ်။လာမယ့်ဒေါ်နယ်ထရမ့်အစိုးရအဖွဲ့အစ်စ်မှာနိုင်ငံသားရေးဝန်ကြီးအဖြစ်ရွေးချယ်ထားတဲ့အထက်လွှတ်တော်အမတ်မာကိုရူဘီယိုဟာလည်းမြန်မာစစ်ကောင်စီကိုပိတ်ဆို့အရေးယူဖို့ထောက်ခံနေသူဖြစ်ပါတယ်။ဒါကြောင့်ထရမ့်အစိုးရတက်တက်မှလည်းပိတ်ဆို့အရေးယူမှုတွေကိုဆက်ပြီးလုပ်ဖို့ဖြစ်နိုင်နေပါတယ်လို့ဆောင်းမရှင်ဘရက်ရူဘင်ကတုံ့တက်ထားတာကိုတင်ပြလိုက်ရပါတယ်။အခုဆက်လက်ပြီးတော့အာဆီယံဟာမြန်မာနိုင်ငံကိုဘယ်လိုကြားဝင်ကူညီနိုင်မလဲဆိုတာကိုဝေဖန်တုံ့တက်ထားတဲ့ The Diplomat Magazine ဆောင်းမရှင်လင်နီဝင်နာနီရဲ့နိုဝင်ဘာလ23ရက်နေ့ထုတ်ဆောင်းမကိုတင်ပြပါမယ်။အာဆီယံဟာမြန်မာနိုင်ငံအကြက်တဲကိုဖြည့်ရှင်းနိုင်မှုအဓိကကျတဲ့အခန်းကဏ္ဍကပါဝင်နေပေမဲ့အာဆီယံရဲ့ဘုံသဘောတူညီချက်တွေနဲ့ဂျောင်းဝင်ဆောင်ရွက်မှုတွေမအောင်မြင်ပဲဖြစ်နေပါတယ်လို့ဆောင်းမရှင်ကဆိုပါတယ်။အဖွဲ့ဝင်နိုင်ငံတွေရဲ့ပြည်ရင်းရေးကိုဝင်မဆွတ်ရေးမှုကြောင့်မြန်မာနိုင်ငံအကြက်တဲလိုမျိုးခက်ခဲတဲ့အရေးကိစ္စတွေကိုပြည်လဲအောင်မဖြည့်ရှင်းမဲရှောင်လွှဲနေတာနှောက်နှေးတာတွေဖြစ်စေပြီးတော့အာဆီယံကိုထိခိုက်စေတဲ့ဆိုတဲ့ဝေဖန်မှုတွေများလာနေပါတယ်လို့ဆောင်းမရှင်ဝင်နာနီကဆိုပါတယ်။လာမယ့်နှစ်မှာမလေးရှားနိုင်ငံကအာဆီယံဥက္ကဋ္ဌတာဝန်ယူတဲ့အချိန်မှာတော့ဒီအခြေအနေပြောင်းလဲနိုင်ပါတယ်လို့လည်းထောက်ပြထားပါတယ်။အာဆီယံရဲ့အခြားနိုင်ငံတွေရဲ့ပြည်ရင်းရေးဝင်မဆွတ်ရေးမှုကြောင့်အာဆီယံနေနဲ့မစွမ်းနိုင်တာတွေဖြစ်ခဲ့ရတယ်လို့မလေးရှားနိုင်ငံသားရဲ့ဝန်ကြီးဟောင်းဆိုင်ဖူလင်အဗ်ဒူလာကပြောထားပါတယ်။ဒါကြောင့်အပြုသဘောဆောင်တဲ့မူဝါဒအသစ်ကိုပြောင်းလဲတဲ့လို့ဆိုင်ဖူတင်ကအကြံပေးခဲ့ပူတာကိုဆောင်းမရှင်ကထောက်ပြပါတယ်။ပြီးခဲ့တဲ့နှစ်တည်းမှာအာဆီယံဟာအတန်တိတ်တန်ငင်းတမန်ငင်းနီလန်ကိုဆက်သုံးပြီးမြန်မာနိုင်ငံတဝန်းကဒုက္ခရောက်နေတဲ့သူတွေကိုလူသားချင်းစာနာမှုအကူအညီပေးဖို့နဲ့အတိုက်ခံအဖွဲ့တွေစားတွေ့ဆုံဆွေးနွေးရေးတွေဖြစ်ပေါ်လာအောင်ဆက်ပြီးတွန်းအားပေးတာဟာအာဆီယံရဲ့အနာဂတ်ရည်တည်ချက်ဖြစ်ပါလိမ့်မယ်လို့ဆောင်းမရှင်ကသုံးသပ်ထားတဲ့အကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာကျွန်တော်ရဲကောင်မြန်မာမှာဒီသတင်းဆောင်မကိုအမေရိကန်နိုင်ငံဝါရှင်တန်ဒီစီမြို့တော် RFI ရုံးချုပ်ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်